AWR မျောလင့်ချင်းတန်ရွှေစီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်။ဒေါက်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ12ရက်မြန်မာတက္ကသိုလ်1383ခုနှစ်ပြာဒိုလာဇန်17ရက်ဗုဒ္ဓဟူးနေ့မျောလင့်ချင်းတန်မြန်မာစီစဉ်များကိုစတင်တန်လွှင့်နေပါရရှင်။
တော်တော်ရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 1163ညာမှနေ့စဉ်အတန်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗုဒ္ဓဦးနဲ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကရှီဘိုဘီတို့ပြီးတော့တင်ငန်းစာအစီအစဉ်တုတ္တပလဲဆွေးနွေးမယ့်အစီအစဉ်ပြိုရွယ်မောင်မယ်တိကောင်းဘွဲအစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေးလိုင်းနှံက
တော်တော်ရှင်များရှင်ရှေးဘိုးဘေးများထံမှသင်ငန်းစာအစီအစဉ်ကိုဆ ्याम ဒေါ်လာလာမြင့်ထံမှမှတ်သားနိုင်ယူကြပါစို့လားရှင
်မျောလင့်ချင်းအတာမြတ်မှအစီအစဉ်ကိုနာတော်တာဆင်နေကြတဲ့တော်တော်ရှင်များမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေရှင်တော်တော်ရှင်တို့ရေဒီကနေ့ဘိုးဘေးတို့ပေးသောသင်ငန်းစာအစီအစဉ်မှာဘိုးဘေးကြီးတူဖြစ်တဲ့ယောဘအကြောင်းကိုနာတော်တာစီရင်ခွန်အားယူနိုင်ကြပါစေ။တောတာရှင်များရှင်။နှုတ်ကပတ်တော်ကတည်င်းတော်ကိုအကျွန်ုပ်သည်နားနှင့်ကြားပူပါပြီ။ယခုမူကားကိုတော်ကိုမျက်စိနှင့်မြင်ရပါ၏လို့ဖော်ပြထားပါတယ်။ယောဘအကြောင်းကိုယောဘအခန်းကြီး1အငယ်1မှာဖော်ပြထားပုံကတော့ယောဘဟာစုံလင်ဖြောက်မှတ်ခြင်းရှိတယ်။ဖျားသခင်ကိုကြောက်ရွံ့တဲ့သူလည်းဖြစ်တယ်။မကောင်းတဲ့အကျင့်ကိုရှောင်တဲ့သူလည်းဖြစ်တယ်ဆိုပြီးဖော်ပြရေးသားထားတာတွေ့ရှိရပါတယ်။သူရဲ့အသက်တာမှာဇနီးချောရှိတယ်။သားသမီးတွေ10ယောက်တောင်ရှိတယ်။မိတ်ဆွေအပေါင်းအသင်းတွေအချွေအရံတွေလည်းပေါ်မယ်။အစေပားတွေလည်းအများကြီးရှိပါလိမ့်မယ်။ပစ္စည်းဥစ္စာလည်းပြောစရာမရှိအောင်ကြွယ်ဝချမ်းသာတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ယောဘမှာလိုလေသေးမရှိပြည့်စုံနေပြီးစိတ်ချမ်းမြေ့မှုလည်းပြည့်စုံနေပါလိမ့်မယ်။ဒါပေမဲ့သူဟာသားသမီးတွေအားလုံးပစ္စည်းတွေ၊ကျန်းမာခြင်းတွေဆက်တိုက်ဆုံးရှုံးခဲ့ရတယ်။သားသမီးတွေလည်းအားလုံးသေဆုံးသွားကြတယ်။ယောဘနေရာမှာသင်တို့ကျမတို့ဆိုရင်ဘယ်လိုနေကြမလဲ။သားသမီးအားလုံးမပြောနဲ့။တယောက်တည်းဆုံးပါသွားလို့စိတ်ထိခိုက်ပြီးအရက်နဲ့အဖို့ပြုတ်သွားတဲ့သူတွေလည်းအများကြီးရှိခဲ့ပါတယ်။ဒါပေမဲ့ယောဘကတော့ထူးဆန်းတယ်ယောဘအခန်းကြီး1အခန်းငယ်10မှာအဲ့ဒီအမှုကိစ္စတွေနဲ့တွေ့ကြုံရပြီမယ်။ဖယားရှင်ကိုနှုတ်နဲ့တော့မှမမာယွင်ဘူးလို့ဖော်ပြထားပါတယ်။ယောဘအခန်းကြီး73အငယ်15မှာ ငါကိုတတ်တော်မူ၍ငါမျောလင့်เสียမှရှိပေမဲ့ရှေ့တော်၌ကိုအပြစ်ဖြေရာစကားကိုငါလျှောက်ထားမည်လို့ဖော်ပြထားပါတယ်။ဒီဖော်ပြချက်တွေကြောင့်ယောဘဟာဖျားသခင်အပေါ်ဆက်လက်တစ္ဆာဆောင်တည်ခဲ့ပါတယ်။သူ့ရဲ့သဘောထားမှာတိမ်မွေ့အေးဆေးတဲ့သဘောထားမျိုးဖြစ်ပါတယ်။ဒါကြောင့်ဖျားရှင်ရဲ့ပညာအတတ်တော်ကိုအကန့်အသတ်ဖြင့်သာရရှိထားခဲ့တဲ့ယောဘရဲ့ဝန်ချတောင်းပန်မှုကိုကြားသိရမှုဟာအံ့ဩစရာဖြစ်ခဲ့ရပါတယ်။သူ့ရဲ့အသက်တာတစ်လျှောက်လုံးမှာဖျားသခင်နဲ့အတူသွားလာခဲ့ပြီးယုံကြည်ခြင်းမှစံပြတူအဖြစ်ရှိခဲ့တဲ့သူ့လိုလူမျိုးဟာသူချစ်ခဲ့တဲ့ဖျားသခင်ရဲ့ပုံရိပ်ကိုရရှိထားခဲ့ကြောင်းထင်ရှားတယ်။ကြီးမားတဲ့အတ္တိဒုက္ခကိုယောဘကြုံပြခဲ့ပါတယ်။သူဟာလောကီရဲ့ရာနဲ့တက်ဆိုင်တဲ့ပိုင်ဆိုင်မှုတွေကိုတနေ့တည်းနဲ့ဆုံးရှုံးခဲ့ရပါတယ်။ပိုပြီးဆိုးတာကဖြစ်စီဥစ္စာတွေဆုံးရှုံးတဲ့နေ့မှာပဲသူဟာသူရဲ့သားသမီး10ယောက်တို့ကိုပါဆုံရှုံခဲ့ကြောင်းကိုယောဘအခန်းကြီး1အခန်းငယ်10မှာ20အထိမှာဖော်ပြထားပါတယ်။ဒီလောက်နဲ့ယောဘရဲ့ဆင်းရဲဒုက္ခဟာအဆုံးမတတ်သေးပါဘူး။ယောဘဟာခြေဖဝါးမှာဥထိတ်တိုင်အောင်ဆိုးတဲ့အနှစိမ့်တွေပေါက်ပါတယ်။အနှစိမ့်ဆိုတာတစ်လုံးပေါက်ရင်တော့မှဘယ်လောက်နာလဲ။ယောဘလိုပေါက်ရင်တော့ဘယ်လောက်နာမလဲဆိုတာစဉ်းစားကြည့်ပါ။ဒါတောင်သူရဲ့ဇနီးတွေကယောဘကိုအာပေထောက်မမှုကိုရုပ်သိမ်းခဲ့တယ်။ယောဘရဲ့စိတ်ဖြစ်သိမ့်မှုပေးကြဖို့အတွက်သူရဲ့တငယ်ချင်း၃ယောက်ဟာအလေအပရောက်လာကြပေမဲ့နောက်ဆုံးမှာတော့မိမိကိုယ်ကိုမိမိဒုက္ခပြန်ပေးသူအဖြစ်ယောဘကိုသာပြစ်တင်ရှုံချခဲ့ကြပါတယ်။အဲ့ဒီဖြစ်ရဟာသူ့ကိုတိုက်ခိုက်တဲ့စာရန်ရဲ့လှုပ်ရဖြစ်ကြောင်းကိုယောဘအနေနဲ့ရိပ်မိပါလိမ့်မယ်။အဲ့ဒီဖြစ်စဉ်ကိုယောဘအခန်းကြီး1အငယ်6မှ7ယောဘအခန်းကြီး1အငယ်1မှ6မှာဖော်ပြထားပါတယ်။ယောဘဟာသူ့မိတ်ဆွေ3ယောက်နဲ့ဆွေးနွေးမှုအဆုံးမှာဖျားသခင်ကသူ့ကိုတွေ့ဆုံခဲ့ရမှာယောဘရဲ့ဘေးဒုက္ခကြုံတွေ့ရမှုနဲ့ပတ်သက်ပြီးဖျားသခင်ဟာတိကျတဲ့အကြောင်းပြချက်တွေကြိုးကြောင်ပြချက်တွေကိုပေးတော်မမူခဲ့ပါဘူး။ဖျားသခင်ဟာသူဟာဖန်ဆင်းရှင်ဖျားဖြစ်ပြီးလက်တော်အတွင်းမှာအရာခတ်သိမ့်ရှိကြောင်းရှင်းလင်းစွာအခိုင်အမာမိန့်တော်မူခဲ့ပါတယ်။ယောဘအနေနဲ့ဖျားသခင်ရဲ့စောင့်ရှောက်တော်မူခြင်းအပေါ်မှာအေးချမ်းစွာအားထားနိုင်ခဲ့ပါတယ်။ဒီလိုရှေးဘိုးဘေးကြီးယောဘဟာသူ့ရဲ့သေးသိမ့်မှုနဲ့ပညာမဲ့မှုတို့ကိုပြန်လည်သတိရမိခဲ့ပါတယ်။ဖျားသခင်ဟာဘယ်သူလဲဆိုတာယောဘအနေနဲ့သိနာလေပါတယ်။ကျမတို့ရဲ့အသက်တာမှာလည်းတိမောသေဩဝါဒစာဒုတိယဆောင်ခန်းကြီးတင်အငယ်7မှာဖော်ပြထားတဲ့အဘယ်သူကိုငါယုံကြည်သည်ဟုငါသိ၏ဆိုတဲ့ကြံ့ကြက်အတိုင်းပဲဖယားသခင်ကိုကျမတို့ကသိရှိကြဖို့အတွက်ဖယားရှင်ဟာကျမတို့ခေတ်ကာလမှာလည်းဆက်လက်မိန်တော်မူဖို့နဲ့သူ့ရဲ့ဘုံတကူတော်ကိုသိရှိပြီးယုံကြည်အားထားရမှုနဲ့တနာချင်းကရုဏာတော်တို့ကိုထင်ရှားစေဖို့လိုလားပါတယ်ဒါကြောင့်ကျမတို့အားလုံးဟာဖယားသခင်ရဲ့အကြောင်းကိုကြားရယုံအနေထားမှာရှိနေကြပါသလားဒါမှမဟုတ်ကိုယုံကြည်နေတဲ့ဖျားသခင်ကိုအမှန်တကယ်သိရှိကြပါသလားဆိုတာပြန်လည်စဉ်းစားဆင်ခြင်ကြရမှာဖြစ်ပါတယ်ဆုတောင်းကြပါစို့ကောင်းကင်ဘုံ၌ရှိတော်မူသောဖဖျားသခင်ယောဘဟာကိုရောဖျားကိုသစ္စာရှိသလိုသားသမီးတို့လည်းကိုရောရှင်ကိုယုံကြည်အားကိုးလျက်အစဉ်အမြဲတက်ထက်ဆုံးတိုင်သစ္စာရှိသောသူများဖြစ်ကြရန်ခွန်အားပေးသနာတော်မူပါယေရှုခရစ်တော်ဖခင်ဤမဟာနာမတော်၌တောင်းလျှောက်ပါ၏ဖခင်အာမင
်နာမည်အာယုန်လေးချိန်ဟောကောင်းကြီးချက်မှဝမ်းမြောက်ပျော်ရွှင်နေစေခံစားရကြောင်ဘောရှုံမြောက်ဖြစ်ပါစေကြောင်တော်ဖျားရဲ့မြတ်သားပြောင်းလဲခြင်းရှိပေညာခြင်းတကောင်ရဲ့ဖြစ်ပါစေအဖဖျားရဲ့အရေးအာမမြိမ်သက်ပျော်ရွှင်ချမ်းသာခံစားရစင်ပြေနေသည်ဖြစ်ပါစေခက်ခဲ
Oh, မောင်လေးညီမလေးတို့ရေဒီကနေ့လေ့လာစီခြင်းတဘာဝသစ်ပင်တွေအကြောင်းမှာမမချယ်ရီကနေပြီးတော့တော်ဝင်နှက်ပန်းလို့တင်စားခေါ်ဝေါ်တဲ့ဒဇင်ပန်းအကြောင်းကိုကလေးတို့ဘူးတူတရရှိစေဖို့ပြောပြပေးမယ်နော်ကလေးတို့သေချာနားထောင်မှတ်သားကြပါကွယ
်ဟုတ်ကဲ့ပါမမချယ်ရီဒါတို့သမီးတို့နားထောင်မှတ်သားကြပါမယ
်ကလေးတို့ရေတဏှာရီပုံမြင်အရာမင်းသမီးလေးဟာသူ့ရဲ့နှလုံးသားလေးကိုထောက်ဥပြီးတစ်ပင်မော်တင်လိုက်တဲ့အခါမှာအဲ့ဒီနှလုံးသားလေးကဒဇင်ဥလေးဖြစ်သွားတယ်တဲ့ဒဇင်ဥကနေပွင့်လာတဲ့ဒဇင်ပန်းလေးတွေကိုလည်းနှလုံးသားကသွေးစင်နေဆိုပြီးသွေးစင်ပန်းလို့ခေါ်မှတ်ကြပါတယ်ကွယ်ဒါကြောင့်ဒဇင်ပန်းကိုတော်ဝင်နှက်ပန်းလို့တင်စားကြသလိုတန့်ပြန့်စင်ကြဲတဲ့နေရာမှာပွင့်တဲ့အတွက်တန့်စင်ပန်းလို့လည်းခေါ်ကြတယ်လေကလေးတို့ရေဒဇင်ပန်းကိုတွေ့မြင်ဘူးကြရဲ့လားကွယ်
ဟုတ်ကဲ့ဒဇင်ပန်းကိုတွေ့ဘူးပါလေမမချယ်ရီ
ကောင်းပါပြီကွယ်ဒါဆိုရင်ကလေးတို့ဒဇင်ပန်းဆိုင်တာကိုရောတွေ့ဘူးရဲ့လားကဲဘယ်သူတွေ့မြင်ဘူးလဲ
သမီးမမေကဒဇင်ပန်းဆိုင်တာသမီးတွေ့ဘူးပါလေမမချယ်ရီ
ကောင်းပါပြီကွယ်ဒါနဲ့လုံးလုံးအမေကဒဇင်ပန်းကိုဘယ်လိုဆိုင်လဲကွယ
်အုတ်ခုနဲ့ဆိုင်ပါလေမမချယ်ရီ
ဟုတ်ပါတယ်ကွယ်ကလေးတို့နားလည်အောင်ပြောပြရမယ်ဆိုရင်တော့ဒဇင်ပန်းကိုဆိုင်မယ်ဆိုရင်ဒဇင်ဥကိုတစ်တိုင်းတစ်ခတ်တွေထဲမှာအုံးခွန်နဲ့တွေကပ်ပြီးဆိုက်ရတယ်ကွ။အဲ့ဒီလိုမျိုးမဆိုက်ချင်ရင်လည်းပန်းအိုးထဲမှာအုံးခွန်ထည့်ပြီးတော့ဆိုက်လို့ရတယ်။အမှန်ကတော့ဒဇင်ပန်းတွေကစိတ်ဆန်းတောတောင်တွေထဲမှာပေါက်တက်တဲ့အပင်မျိုးဖြစ်တယ်လေ။ပြီးတော့တစ်နှစ်မှာတစ်ခါပဲပေါက်လို့တန်ဖိုးကြည့်ပြီးတော့တော်ဝင်ပန်းလေးဖြစ်တယ်ကွ
။ဟုတ်ပါတယ်မမချယ်ကြီး
။ဒါမမေကလေစီးတိုင်းနဲ့ဒဇင်ပန်းတွေဝယ်လာရဲမမရဲ့ဒဇင်ပန်းတွေကတိတ်ဆိတ်ကြီးတာပဲနော်။
လင်းလင်းပြောသလိုဒဇင်ပန်းတွေကဈေးကြီးတယ်ကွ။လှပတဲ့ဒဇင်ပန်းတွေကိုအမျိုးသမီးလေးတွေကဘွဲယူတဲ့အခါမှာဖြစ်စေသူတို့သမီးတွေရဲ့ဥကောင်းထက်မှာဖြစ်စေစံကေတာအလှတွေမှာပန်းစင်ကြရတယ်လေ။ဒါကြောင့်ဒဇင်ပန်းဟာစက်တရေမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့ပန်းလေးဖြစ်တယ်ကွ။ဒါနဲ့ကလေးတို့ရေဒဇင်ပန်းမှလေဒဇင်ဖြူဒဇင်ဝါဒဇင်နီဒဇင်နဲ့ဆိုပြီးအယောင်လေးမျိုးရှိတယ်ကွ။ဒါပေမဲ့ထူးခြားချက်တစ်ခုကတော့ဒဇင်ဖြူနဲ့ဒဇင်ဝါမှာမှွေးပြတ်တဲ့ရနက်ရှိပေမဲ့ဒဇင်နက်နဲ့ဒဇင်နီမှာကတော့မှွေးကြိုင်တဲ့အနက်မရှိဘူးကွ။နောက်ပြီးဒဇင်နီထက်ဒဇင်နက်ကလေပိုပြီးရှားပါလို့တွေ့မြင်ရဖို့မလွယ်ဘူးတဲ့ကလေးတို့ရေ။ကလေးတို့ရေဒဇင်နီမှာတော့မှလေအရိုးနေတဲ့ဒဇင်နီနဲ့အပွင့်သာနေပြီးရိုးတယ်မနေတဲ့ဒဇင်ဆိုပြီးနှစ်မျိုးနှစ်စားကွဲနေသေးတယ်ကွ။နောက်ပြီးဒဇင်နက်ရဲ့အပွင့်လေးတွေကတော့မူဟူရယောင်လို့မဲနဲ့နေပေမဲ့သူ့ရဲ့ဥအယောင်လေးကတော့အစိမ်းယောင်ဖြစ်တယ်ကွ။ကလေးတို့ရေဒဇင်ပန်းမွန့်လေးတွေကတော့သဘာဝကပေးတဲ့အလှတရားတွေပေါ့ကွ။အ
ေးနော်မမချယ်ရီမမပြောပြတဲ့ဒဇင်ပန်းလေးတွေကိုသမီးမြင်ချင်လိုက်တာ
ဟုတ်တယ်မမချယ်ရီဒါလည်းတင်မြင်ချင်တယ
်ဟုတ်ပါတယ်ကွ။ကလေးတို့ကလည်းထူးဆန်းတဲ့အကြောင်းလေးတွေနဲ့လှတဲ့ဒဇင်ပန်းလေးတွေကိုတွေ့မြင်ချင်တယ်လို့မမချယ်ရီလည်းတွေ့မြင်ချင်ပါတယ်ကလေးတို့အနေနဲ့မှတ်သားစရာဘ ഹു တုတ္တတစ်ခုကတော့ဒဇင်ပန်းပွင့်တွင်မူးဝေတဲ့ဝေဒနာခေါင်းကိုက်တဲ့ဝေဒနာတွေကိုသက်သာပြတ်ကင်းစေတဲ့အတွက်ညမဆေးစရာတွေကဆေးဖော်ရမှာအစွမ်းထက်တဲ့ဒဇင်နီနဲ့ဒဇင်နတ်ကိုရှာရှာပပရှာဖွေကြရတယ်လေဒါကြောင့်မို့ဒဇင်ပန်းဟာလေပွဲလေတက်တဲ့တော်ဝင်ပန်းဖြစ်တယ်လို့ဆေးဘက်လည်းဝင်နေကွကလေးတို့အနေနဲ့မမချယ်ရီပြောပြခဲ့တဲ့ဒဇင်ပန်းလေးတွေကိုအတူယူကြရမယ်နော်ဒဇင်ပန်းလေးတွေဟာပွဲလေတက်တဲ့ပန်းကလေးတွေဖြစ်တယ်လို့ကလေးတို့ကလည်းပညာရဲရင်ပွဲလေတဲ့နဲ့လူငယ်မောင်မယ်လေးတွေဖြစ်နိုင်ဖို့ကြိုးစားရမယ်နော်သူတပါးအတွက်အတူယူစရာဂုံယူထိုက်တဲ့တားကောင်းယတနာသမီးကောင်းယတနာလေးတွေဖြစ်ကြရမယ်နော်ကလေးတို့
ဟုတ်ကဲ့ပါမမချယ်ရီတားတဲ့သမီးတို့တားကောင်းယတနာသမီးကောင်းယတနာလေးတွေဖြစ်အောင်ကြိုးစားပါမယ်
အေးကွယ်လိမ္မာလှတဲ့ကလေးတို့ရဲ့ဘဝလေးတစဉ်ပန်းပွင့်လေးလို့ဝင့်ကြွားလှပပြီးဂုံကြက်တရေအပေါင်းနဲ့ပြည့်စုံကြပါစေလို့မမချယ်ရီကဆုမွန်ကောင်းကြောင်းပေးလိုက်ရပါတယ်ကွယ်
တော်တော်ရှင်များရှင်မြမဆွေစုံချမ်းအတွဲစနစ်မှာဒဇင်ပန်းအကြောင်းကိုကျမတို့မျှဝင့်ခြင်းအတန်မှာကောက်နှုတ်တင်ဆက်ပေးခဲ့ခြင်းဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင
်ရေရင်နဲ့စိတ်ထားနှလုံးသားလေးများ
ချင်းတမတန်လွင့်နေပါတယ်ရှင်ဒီကနေ့မှာပြိုရွယ်မောင်မယ်တိကောင်းမွေအစီအစဉ်မှာလူငယ်မောင်မယ်တို့အတွက်တိမတ်ဖွဲ့ရတွေကိုတင်ပြပေးမယ့်အချိန်ရောက်ရှိလို့လာပါပြီရှင်
ပြိုရွယ်မောင်မယ်တိကောင်းမွေတိကောင်းမွေတိကောင်းမွေတိကောင်းမွေတိကောင်းမွေ
မျောနေ့ချစ်အသားမြမအစီအစဉ်ကိုနာတော်တာဆင်းနေကြတဲ့လူငယ်မောင်မယ်များမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေလူငယ်မောင်မယ်တို့ရေဒီနေ့ပြိုရွယ်မောင်မယ်တိကောင်းဖွဲ့အစီအစဉ်မှာလူငယ်မောင်မယ်တို့အတွက်လက်ခံနိုင်သောအမှုထမ်းဆောင်ခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးပြောပြပေးမှာဖြစ်ပါတယ်လူငယ်မောင်မယ်တို့ရေဖခင်တစ်ခင်ဟာတူနှိုင်းလို့မရတဲ့ဂိူနာတော်နဲ့မြစ်တာတော်အားဖြင့်မိမိရဲ့နှုတ်ကပတ်တော်အလင်းကိုလူသားတွေကိုပေးတော်မူပါတယ်ယေရှုခရစ်တော်ကဘယ်လိုမိန့်တော်မူသလဲဆိုရင်အဖိုးမပေးဘဲရပြီဖြစ်လို့အဖိုးမခံဘဲပေးကမ်းကြလို့လို့မိန့်တော်မူထားပါတယ်။လူငယ်မောင်မယ်တို့ဖျားရှင်ပေးထားတဲ့အလင်းကိုမှောင်မိုက်ထဲမှနေတဲ့လူတွေကိုလင်းစေကြရပါမယ်။ဒီလိုသင်တို့ပြုတ်လုတဲ့အခါမှာခရစ်တော်ဖို့ဝိညာဉ်တွေကိုအောင်မြင်ဖို့ကောင်းကင်တမန်တွေဟာသင်တို့ရဲ့ဘေးမှာရှိနေပြီးကူညီမဆပါလိမ့်မယ်။လူငယ်မောင်မယ်တို့ဖျားသခင်ရဲ့အမှုတော်ဆောင်ရွက်ဖို့လက်တည်မင်္ဂလာရရှိဖို့မလိုပါဘူးယေရှုခရစ်တော်ဖို့လောက်ကင်နိုင်တဲ့နိလန်းတွေအများကြီးရှိပါတယ်ခရစ်တော်ဖရာဟာကိုတော်ရဲ့အမှုတော်ဆောင်ရွက်ဖို့ထိုက်တန်မှုကိုပေးတယ်အသက်ဝိညာဉ်တွေကိုကယ်တဲ့အခါမှာလူငယ်မောင်မယ်တို့ကနေတဆင့်ဖရာရှင်ပြုလုပ်နိုင်ပါတယ်အသင်းတော်เจ้าမှာတင် जा ချင်းခံရပြီးလူငယ်တို့မှာနှူးညံ့တိမ်မွေ့နှိတ်ချတဲ့စိတ်ရှိခဲ့လို့ရှိရင်ဖရာရှင်ဟာအမှုတော်မှာစကားပြောဆိုဖို့စကလုံးတွေကိုပေးပါလိမ့်မယ်။လူငယ်မောင်မယ်တို့အမှုတော်မြတ်မှာရှိသမျှခွန်အားနဲ့စုံလင်အောင်လုပ်ပါ။ဒါပေမဲ့အမားတစ်ခုခုပြုတ်လုံမိလို့ရှိရင်သင်တို့ကိုဖျားသခင်ကအမှုတော်မှာထုတ်ပယ်လိုက်ပြီလို့မထင်ပါနဲ့။ဖျားသခင်ဟာလူတွေရဲ့ကိုယ်ကာယကိုသိတော်မူတယ်။လူတွေဟာမြေမုန့်သာဖြစ်ကြောင်းဖျားရှင်သိပါတယ်။လူငယ်မောင်မယ်တို့ဟာဖျားရှင်ပေးထားတဲ့အစွမ်းတက်တီတွေကို သစ္စာရှိရှိအသုံးပြုမယ်ဆိုရင်အတိတ်တရားတွေတိုးတက်လာလိမ့်မယ်။လူငယ်တို့သင်တို့အမှားပြုလို့မိရင်မိမိတို့မှားရွေးနဲ့ပုံသက်တင်နေတခြားသူတွေကိုဘေးမတင်စေဖို့ဘေးအန္တရာယ်ပေးတဲ့အကျင့်တလေးတွေကိုဖယ်ရှားပစ်ကြရမယ်။လူငယ်မောင်မယ်တို့အတွက်အင်မတန်မှအဖို့ထက်တဲ့တမန်တရားကိုကြိုးစားပြီးတော့လူတွေသိအောင်ဝေငှပေးရမယ်။အမှုတော်အတွက်လှစ်လတ်နေတဲ့နေရာမှာခန့်ထားဖို့လူတဲ့အခါမှာအထက်တို့မြင့်မြင့်တက်ခဲ့ပါဆိုတဲ့ခေါ်တံကိုလူငယ်တို့ကြားရမယ်။လူငယ်မောင်မယ်တို့အနေနဲ့လက်ခံဖို့နှောက်နေနေပေမဲ့ယုံကြည်ခြင်းနဲ့ရှေ့သို့တိုးတက်သွားပြီးဖျားရှင်ရဲ့အမှုတော်လုပ်ငန်းထဲကိုခွန်အားသင့်တဲ့ရိုးသားတဲ့ဇွဲတတ္တိနဲ့ပါဝင်လှုပ်ဆောင်ကြရမယ်။ဝိညာဉ်ရိတ်သိမ်းဖို့မြို့ဝတ်ချက်ကြီးကိုယေရှုဖခင်ထံမှသာသင်ကြားယူနိုင်ပါတယ်။ခြောက်သွေ့နေတဲ့အပင်ငယ်တွေပေါ်ကိုမိုးနှင်းမိုးပေါက်တွေဖြည်းဖြည်းချင်းကျရောက်သလိုလူငယ်တို့ရဲ့စကားတွေဟာရှာကြံနေတဲ့ဝိညာဉ်တွေအပေါ်ကိုတိမ်တိမ်မွေ့မွေ့နဲ့ကျရောက်ပါလိမ့်မယ်။အခွင့်ကောင်းတွေကျရောက်လာတဲ့အထိဆောင်ဆိုင်မနေပဲသူတို့ကိုတွားရောက်ရှာဖွေရမယ်အဲ့ဒီအချိန်မှာမှန်ကန်တဲ့စကားကိုပြောဆိုနိုင်ဖို့စိတ်နှလုံးကိုဆူတောင်းခြင်းဖြင့်ဆက်ကပ်ကြရမယ်အမြင့်မြတ်ဆုံးသောအလုပ်ဟာယေရှုခရစ်တော်ကလောကလူသားတွေအတွက်အသက်ဆုံးကဝိညာဉ်ကယ်ဆယ်ခဲ့တဲ့အလုပ်ဖြစ်တယ်ဝိညာဉ်ကယ်ဆယ်ရေးအလုပ်ဟာလူငယ်မောင်မယ်တို့အသက်တာရဲ့ဗဟိုအရေးကြီးတဲ့အလုပ်အနေနဲ့လှုပ်ဆောင်ကြရမယ်ကြည်ကျဲမြင့်မြတ်တဲ့အလုံမှာယေရှုခရစ်တော်နဲ့အတူတူပူပေါင်းလုပ်ကြရမယ်။အသက်ဝိညာဉ်တွေကိုကယ်ဆယ်ရမှာပြည်တွင်းနဲ့ဝေးတဲ့ပင်လယ်ရက်ချားအရတ်တွေမှာအရေးအချင်းပြည့်စုံစွာနဲ့လုပ်ကြနိုင်မှုအစဉ်သင့်ရှိရမယ်ဆိုတဲ့အကြောင်းလူငယ်မောင်မယ်တို့ဘုသူတရရှိဖို့ပြိုးရွယ်မောင်မယ်တည်ကောင်းဖွင့်အစီအစဉ်မှာပြောပြလိုက်ပါတယ်။လူငယ်မောင်မယ်များရွှေလန်းချမ်းမြေ့ကြပါစေကွယ်။ဖုတ္တရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြက်များတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလျက်ရှင် တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါတယ်ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 253 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျော်လင့်ခြင်းအတန်ကိုအားပေးနေတဲ့တွဋ္ဌရှင်များခင်ဗျာမျော်လင့်ခြင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လို့မယ်ဆိုရင်တော့39 253 3926 429နဲ့39 688 464 689ကိုဆက်သွင်းနိုင်ပါတယ်
တော်တော်ရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တော်ရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ